မြန်မာနိုင်ငံမှာဆရာနာသိမှုကိုစတင်တဲ့ဆန္ဒပြပွဲရဲ့အတန်ကြာဖြစ်ပေါ်ခဲ့ပြီးအဲဒီနောက်ဆက်တွဲအဖြစ်နဲ့လူကြီးတပ်ဖွဲ့တွေကနေအိမ်တွေမှာလက်လက်ဖမ်းဆီးမှုတွေဒီတစ်နှစ်ရဲ့အတွင်းဆက်တိုက်ဆိုသလိုပြုလုပ်လာနေတာမှာမင်းညာကတောက်ကလပါမြို့နယ်ခုတရက်ကကရဲစခန်းကိုမြို့ကလူတူကဝိုင်းဝန်းဆန္ဒပြတဲ့အချိန်အခြေအနေတွေတင်မှာမှုဖြစ်သွားခဲ့ရပါတယ်အဖြစ်ဆိုတော့ကိုဇော်ဝင်းလိုက်ကတင်ပြပေးပါမယ်
ကျွန်တော်မျိုးတောင်းကလာမျိုးနဲ့ကခုနှစ်ရက်ကမှနေထိုင်တဲ့ဟင်းမင်းအောင်ဆိုတဲ့ဆစ်ဆုအကောင့်ပိုင်ရှင်ကသူ့အိမ်ကိုညဘက်အချိန်မတော်မှာရဲတွေရာအိမ်မှုတွေရောက်လာပြီးဖမ်းဝရမ်းပြဖမ်းတဲ့ကိစ္စကိုဓာတ်ရိုက်ထုတ်လွှင့်ပြသတာကနေရဲစခန်းရှိမှလူတွေရာနဲ့ချီပြီးဆန္ဒပြတဲ့အချိန်မျိုးအထိကြီးထွားသွားခဲ့တာဖြစ်ပါတယ
်အဲ့ဒါဘာလဲ။ဆက်ပြီးတော့ဘာလဲ။
ဆက်ပြီးတော့ရော။ဆက်ပြီးတော့ရော။ဒီလိုပါ။ဆက်ပြီးတော့ရော။ဒီကိစ္စကတော့ဘာလဲဒီလိုပါ။ဆက်ပြီးလို့လည်း
။ဟုတ်ကဲ့။ဒီနေ့ကတော့ဒီအချိန်ရှိရလေ
။ဆက်ပြီးလို့လည်းမဟုတ်တော့ဘူ
း။ဒီဒီကိစ္စကကြောက်ရတာ။ဘောဒီရဲ့ကျန်တော့မရဘူး။ဟုတ်ကဲ့။ဟုတ်ပြီခေါ်နေရတယ်။ဟုတ်ကဲ့။ဒီရက်ဆက်လို့ရတယ်။ဟုတ်ပါ။အေးပါ။ဒီလိုလေး။ဒီလိုကောင်းလာတဲ့တရားရောပါနော်။ဟုတ်ကဲ့။တော့ကျွန်တော်ကပြည့်စုံသွားရအောင်နော်။မျိုးရည်နော်။ဒါလည်းနော်။ဘုမားငါကဆောက်နေတယ်။ဒီလိုပြောရတော့နော်။ပြောလာတော့။တကယ်လို့ဒီနေ့နဲ့ဆက်ပြီးဘုမားကပြောတော့နော်။ဟုတ်ပြီ။ကောင်းလာတော့ဘူးရပါသေးတယ
်။အသက်24နှစ်ရှိပြီဖြစ်တဲ့ကိုဟင်းမင်းအောင်ဟာကုတဝါဟနဂန်းချုပ်အဖြစ်သူ့ကိုယ်သူကြီးညာထားသူဖြစ်ပါတယ်သူကိုင်းဟာအမောင့်ပြောကနဲ့လောကအစီအစဉ်တွေနဲ့ဆိုင်တဲ့အဆောင်အယောင်တွေကိုအွန်လိုင်းမှာရောင်းချနေတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ဒီကနေ့နောက်ပိုင်းသူ့ကိုင်းသဘောအရမေတော်တူကိုတိုင်တယ်ပြီးစစ်အစိုးရကိုချိန်နဲ့စားပြီးနိုင်ငံတော်ကိုမကောင်းတဲ့သူတွေလက်ကကာကွယ်ပေးဖို့အပြင်ဆေးပြောင်းနိုင်ထုံပြီးချိန်စာတိုက်ဆူတောင်းဖို့တိုက်တွန်းထားတဲ့စာတွေကိုသူ့အကောင့်ပေါ်မှာတင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီ post ကတော့အခုသူ့အကောင့်မှာမရှိတော့ပါဘူးသူ့ကိုဖမ်းမလာတဲ့သူတွေကယာအိမ်မှုဆိုသူကလည်းလူမှုကွန်ရက်မှာသူအဲ့ဒီလိုတင်ထားတဲ့စာတွေကြောင့်အခုလိုဖမ်းဖို့လာရတဲ့အကြောင်းပြောဆိုခဲ့ပါတယ်ဖမ်းမယ်ဆိုလဲအခုလိုညာကြီးအချိန်မတော်အထူးသဖြင့်ကာဖြုတ်ထုတ်ထားတဲ့အချိန်မှာသူ့ကိုဖမ်းဖို့မတင်တော်တာကြောင့်မနေ့လင်းမှလာဖမ်းဖို့ပြောပေမဲ့နောက်ဆုံးတကားကိုချိုးပြီးဝင်မယ်ဆိုပြီးလုပ်တဲ့အချိန်မှာသူ့ဘက်ကအလျှော့ပေးပြီးဖမ်းခံခဲ့ပါတယ်သူ့ပေါ်ဆွဲတဲ့အမှုနဲ့ပုံမှန်ဘလို့မမဟာဆက်တဲ့အတွက်ဒါကို Facebook ပေါ်ကနေတိုက်ရိုက်ကြည့်နေသူအတော်များများကမကြေမချမ်းဖြစ်ပြီးရက်ဆန်းရှိမှသွားဆန္ဒပြကြတာမှာအစပိုင်းမှာလူသိမ့်မများပါပဲနောက်ပိုင်းတဖြည်းဖြည်းနဲ့လူအုပ်က900ကျော်လောက်အထိဖြစ်သွားခဲ့ပါတယ်
။မြောင်းနိုင်နေနဲ့လာနေကြပါပြီ။မြောင်းနိုင်နေနဲ့လာနေကြပါပြီ။ကျွန်တော်တို့ဖေအောင်နိုင်ချုံးလို့ဖမ်းမယ်ဆိုလို့ရှင
်။မြောင်းနိုင်ချုံးလို့ဖမ်းတယ်ဆိုရင်လေသူတို့လည်းဖျောင်းနိုင်ထွန်းကြတယ်သူတို့ကိုလည်းဖမ်းပါဆိုပြီးဆန္ဒပြနေသူအတော်များများကအဲ့ဒီရက်စကန်ရှိမှာပဲဖျောင်းနိုင်နေထွန်းကြတာအပြင်မတရားဖမ်းဆီးခံထားရသူကိုပြန်လွတ်ပေးဖို့ကြိုးကြော်တာနေအော်ဟစ်ခဲ့ကြပါတယ်ဒီလိုဆန္ဒပြသူတွေရဲ့အတန်းတွေနဲ့ဆူညံနေတဲ့ကြားမှာပဲအဖမ်းခံထားရသူရဲ့မိခင်ဆိုသူအမျိုးသမီးတယောက်လည်းရောက်လာပြီးသူရောက်နေကြောင်သူ့သားကိုလှမ်းပြောတဲ့အတန်ကလည်းကြွကြော်တန်တွေစူညာနေတဲ့ကြားကထွက်လာခဲ့ပါတယ်ဆန္ဒပြတဲ့နေရာမှာကိုရင်ရောက်နေတဲ့ကိုအောင်မြင့်မြတ်ကတော့သူတို့အနေနဲ့ဖမ်းထားတဲ့သူကိုပြန်မလို့မချင်းဆက်လက်တောင်းဆိုဆန္ဒပြသွားမယ်လို့ VOE ကိုပြောပါတယ
်လည်းတော့ဒီလိုသက်သေဥပုံမှာဖျောင်းနိုင်ထွက်တာနဲ့ဘယ်လိုသက်သက်သွားလဲတော့ကျွန်တော်လည်းမသိဘူးများတို့တော့သူတို့ပြောတာကျွန်တော်နားလည်းကြားတာပါခင်ဗျာကျွန်တော်ဒီမှာဟိုလူရင်းအားကဟို3-5ရာတစ်ပြေးနဲ့နည်းနည်းနည်းနည်းကြီးတော့များလာတယ်ခင်ဗျာများပဲဆိုတော့လေနည်းနည်းတော့များလာပါပြီခင်ဗျာဟုတ်ကဲ့အကုန်လုံးလည်းဒီမှာပြောင်းနိုင်ထုံးပြီးတော့အာသူပေးဖို့စူတာတောင်းဆိုတာပဲလုပ်နေပါတယ်ခင်ဗျာအာသူတို့ကတော့သူပေးလို့မရဘူးဒီဥစ္စာကားဖားနေပြီးတော့အာဆားခိုင်းတယ်နောက်ပြီးတော့ဒီကျွတ်တော့ဟိုဘာလဲဟိုတရားရုံးကနေပြီးတော့အာသူတို့ဟိုဝရမ်းထုတ်ပြီးတော့ဖားခိုင်းလိုက်ဆိုပြီးတော့ပြောတယ်ခင်ဗျာအခုချိန်ကြီးတော့အတူပေးဖို့တော့မမြင်သေးခင်ဗျာတစ်ပြေးနဲ့တော့လူတော့များလာပြီကိုဝင်းရတဲ့လူတော့များလာပါပြီခင်ဗျာအာညာစနာဒူးချင်းစနာတော့လွတ်တဲ့ဒီမနဲ့မိုးလင်းလာတူရင်းအားတွေများလာမယ်လို့လည်းယုံကြည်တယ်ဒီမှာကျွန်တော်တို့အာမလို့မချိလက်ထိုင်ဆောင်မယ်လို့အားလုံးအဲ့လိုတော့ကျွန်တော်တို့ဟိုပါပြည့်ပြောင်းပြောင်းသဘောတူကြပါခင်ဗျာ
ကိုခင်းမြအောင်ကိုအမှုဖွင့်တရားဆွဲဆိုတဲ့သူဟာထွေးဥဖြစ်ကြောင်းရဲစခန်းရှိမှာဆန္ဒပြနေသူတွေကိုလာရောက်စကားပြောခဲ့တဲ့ရှင်းနေတူကပြောပြခဲ့ပါတယ်ဒါပေမဲ့ဒီကိစ္စမှာတရားသူကြီးအနေနဲ့ ထောင်ဝမ်းထုတ်ပေးပိုင်ခွင့်ရှိမရှိဆိုတာကိုသူတို့ပြန်လည်စမ်းသစ်သွားမယ်လို့ဆိုပါတယ်။နောက်ဆုံးသိရှိထားရတဲ့အခြေအနေတွေကဆန္ဒပြသူတွေဟာသူ့ကိုမလို့မချင်းရက်စကန်ရှိမှာဆက်လက်ဆန္ဒပြကြဖို့ရှိနေတာကြောင့်မနေ့မိုးလင်းလာတဲ့အချိန်မှာလဲသူတို့နဲ့အတူလာရောက်ပူးပေါင်းဆန္ဒပြကြမဲ့သူဦးရေတိုးလာနိုင်ခြင်းရှိနေပါတယ်ခင်ဗျာ။